တော်တော်ရှင်များရှင်မြန်မာနိုင်ငံတွင်းကကရင်လူမျိုးတွေအပါအဝင်တိုင်းရင်းသားလူမျိုးစုတွေအရင်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးထောက်ခံကူညီသွားဖို့နဲ့မြန်မာနိုင်ငံတွင်းကတိုင်းရင်းသားလူမျိုးစုတွေအပေါ်မျိုးရုံးတပ်ဖြတ်ရှင်းလင်းမှုတွေမဖြစ်အောင်အကာအကွယ်ပေးဖို့ကရင်လူမျိုးထောင်ကနားလောက်စုဝေးပြီးတော့အမေရိကန်လူတော်ရှင်မှစုဝေးဆန္ဒပြပွဲတရပြုလုပ်နေပါတယ်။ကျွန်တော်တို့အခုအတန်လွှင့်နေချင်းအမေရိကန်စံတော်ချိန်မနေ့10နိုင်မှစတင်မဲ့ဒီဆန္ဒပြပွဲကိုသတင်းယူဖို့ရောက်ရှိနေတဲ့မဆုမွန်ကိုဆက်သွယ်မေးမြန်းကြည့်ပါမယ်ရှင်။မဆုမွန်ရဲ့အခုဆန္ဒပြဖို့လာကြတဲ့ကရင်တိုင်းရင်းသားတွေကနေပေါင်းဆောင်ကရောက်နေပြီဆိုတော့အဲ့ဒီအမြင့်ကွင်းကိုအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့ရှင်။အခုရောက်နေတဲ့နေရာကတော့အမေရိကန်ပြည်ထောင်စု Washington DC မြို့တော်ရဲ့အမေရိကန်ကွန်ကရစ်လွှတ်တော်ရှေ့တက်တဲ့ပေါ့နော်။ဒီအဲ့ဒီ National Mall ဆိုတဲ့နေရာမှာအားလုံးစုဝေးပြီးတော့ရောက်နေကြတာပါ။အာတော်တော်လေးကိုများပါတယ်။ထောင်နဲ့ချီပြီးတော့ကရင်တိုင်းရင်းသားတွေအကုန်လုံးစုဝေးနေကြတာပါ။သူတို့ကတိုင်းရင်းသားဝတ်စုံတွေအကုန်လုံးဝတ်ဆင်ထားတယ်။နောက်ကရင်အလံတွေပေါ့နော်။ဒီနောက်ဒီအဖွဲ့အစည်းပေါင်းစုံရဲ့အလံတွေလည်းအများကြီးပါပါတယ်။နောက်ပြီးတော့ဟိုသူတို့မှာဒီသူတို့ရဲ့စာနာတွေကိုထုတ်ဖော်ထားတဲ့စာတမ်းတွေကိုလည်းကန်ဆောင်ထားကြပါတယ်။အမေရိကန်ပြည်ထောင်စုတခုတည်းတွေမဟုတ်ပါဘူး။ကနေဒါနိုင်ငံကကရင်တိုင်းရင်းသားတွေနဲ့လာပြီးတော့မှစုဝေးပြီးစုပေါင်းအင်အားပြကြတယ်လို့သိရပါတယ်ရှင်
။ဟုတ်ကဲ့သူတို့ဒီလိုလာပြီးဆန္ဒပြတာကသူတို့ရဲ့လိုလားချက်တွေကဘာပါလဲရှင်။သူတို့ဘာတွေကိုမျှော်လင့်ကြတာပါလဲ။
ခုနလေးတွေမှာကျမကဒီအဖွဲ့ကိုဥဆောင်တဲ့ဒီအမေရိကန်ကရင်အမျိုးသားအစည်းအရုံးကခေါင်းဆောင်တဲ့သူတွေနဲ့စကားပြောကြည့်တဲ့အခါမှာတော့ဒီပြည်ရင်းစစ်ကဆယ်စုနှစ်နဲ့ချီပြီးတော့ဗမာပြည်မှာကြာနေပြီးအခုချိန်ထိလည်းကရင်အပါအဝင်တိုင်းရင်းသားဒီလူနည်းစုတွေကအခုချိန်ထိလူခွေချွတ်ဖောက်မှုတွေခံနေရတယ်ဒီတက်မတော်ဘက်ကနေပြီးတော့တိုင်းရင်းသားတွေကိုဒီရှင်းလင်းမှုတွေပေါ့နော်ဒီလူမျိုးသုံးအောင်ရှင်းလင်းမှုတွေလုပ်နေတယ်လူခွေချွတ်ဖောက်မှုတွေလုပ်နေတယ်ဒါတွေနဲ့ပတ်သက်ပြီးအခုအရက်သားဆိုးရတက်တဲ့အချိန်ထိသူတို့မှခံစားနေရတော့မယ်ပေါ့နော်ဒါကိုဒီအမေရိကန်ပြည်ထောင်စုအပါအဝင်အမေရိကန်လွှတ်တော်ကတာဝန်ရှိတဲ့သူတွေကနိုင်ငံတကာရောတကမ္ဘာလုံးကပါသိအောင်လို့ဆိုပြီးအခုလိုထောင်နဲ့တောင်းနဲ့ချီပြီးသူဝေးပြီးလာပြီးဆန္ဒပြတယ်လို့ပြောပါတယ်ရှင်
။ဟုတ်ကဲ့အဲ့ဒီတော့ဒီနေ့မှာသူတို့လာပြီးဆန္ဒပြတဲ့အထက်မှာဘသူတွေကလာပြီးတော့ဥဆောင်မိန်ခွန်းပြောတာမျိုးရှိပါလဲရှင်။ဒီအမေရိကန်လွှတ်တော်အမတ်တွေရောလာပြီးတော့စကားပြောတာမျိုးရှိပါလား
။အဓိကကဒီဟောပြောပွဲကိုတော့ဒီစုဝေးပွဲကိုတော့ကရင်တိုင်းရင်းသားတွေကရင်ခေါင်းဆောင်တွေဒီကရင်အဖွဲ့အစည်းတီးတီးကလူတွေကကရင်ဘာသာစကားနဲ့သူတို့ပြောပါတယ်ဒါပေမဲ့ခုနကတော့ကဒီအစည်းအဝေးကိုဥဆောင်ပြီးတော့လှုပ်ရှားတယ်စတက်ဖနီဆိုတဲ့ဒီအမျိုးသမီးပေါ့နော်ဒီဟိုအမေရိကန်အမျိုးသမီးကတော့ပြောပါတယ်ဒီအစည်းအဝေးပြီးတာနဲ့သူတို့ဒီကခေါင်းဆောင်တွေကလွှတ်တော်တွေကိုဝင်ပြီးတော့မှဒီတိုင်းရင်းသားအရေးအထူးသဖြင့်အေရှားရေးရနဲ့ပတ်သက်တဲ့ဒီကော်မတီတွေဒီလွှတ်တော်ပိုင်းကတာဝန်ရှိတဲ့သူတွေကိုသူတို့သွားပြီးတော့မှဒီအဖွဲ့အစည်းတွေအစည်းအဝေးနောက်ကရင်တမျိုးသားလုံးရဲ့ဒီတောင်းဆိုတဲ့ဆန္ဒပြတဲ့အချက်တွေအကုန်လုံးကိုအမေရိကန်လွှတ်တော်ကိုလည်းတင်ပြမယ်အမေရိကန်ရဲ့အစိုးရကိုလည်းတင်ပြမယ်နောက်အင်ဖြူရောကိုလည်းသူတို့သွားပြီးတော့မှသူတို့ရဲ့ဒီဆန္ဒတွေထုတ်ဖော်ချက်တွေအကုန်လုံးကိုပြောမယ်လို့သိရပါတယ်ရှင
်ဟုတ်ကဲ့ဒီလာပြီးတော့တက်တဲ့အထဲမှာကရင်လူမျိုးတွေကြီးပဲလားရှင်တရားဒီအမေရိကန်ပြည်ထောင်စုမှာရောက်နေတဲ့တခြားလူမျိုးတွေရောလာတာမျိုးရှိလား
ဟုတ်ကဲ့ရှင်အများစုကတော့ဒီကရင်တိုင်းရင်းသားတွေလာကြပါတယ်ရှင်ဒီတခြားဒီမျိုးနွယ်စုတွေလည်းပါတယ်လို့ဟိုသိရပါတယ်ဒါပေမဲ့အများစုကတော့ဒီကရင်တိုင်းရင်းသားတွေအများစုလာပြီးတော့မှဆန္ဒပြကြတာပါရှင်ပြည်နယ်တိုင်းဒီပြည်နယ်အသီးသီးပေါ့နော်ပြည်နယ်အားလုံးနီးပါးလောက်ကလာပြီးဆန္ဒပြတယ်လို့သိရပါတယ်တော်တော်များများဝေးတဲ့ပြည်နယ်တွေကလည်းလာပြီးဆန္ဒပြကြတာပါနောက်ပြီးတော့ဒီမှာနည်းနည်းထူးခြားတာကတော့ဒီကရင်ပေါ့နော်ဒီသက်ကြီးဒီအဖိုးအဖွားတွေကမျိုးသမီးတွေကကလေးတွေကအကုန်လုံးလာပြီးပြကြပါတယ်သူတို့အားလုံးပြည်တွင်းစစ်ကဲမိတာကိုခံခဲ့ရတဲ့အဓိကဒုက္ခတွေတွေလို့ပြောပါတယ်ရှင
်ဟုတ်ကဲ့အခုသူတို့ကဒီလူမျိုးရုံးတပ်ဖြတ်ရှင်းလင်းမှုတွေကနေအကာအကွယ်ပေးဖို့တောင်းဆိုကြရဲဆိုတော့ဒီလက်ရှိမြန်မာပြည်မှာဖြစ်နေတဲ့အခြေအနေကဒီသဘောတက်ရောက်တယ်လို့သူတို့မြင်တဲ့သဘောပေါ့ဟုတ်ပါလားရှင
်ဟုတ်ပါတယ်ရှင်ခုနကတော့ကဒီဥဆောင်တဲ့လူတယောက်ရဲ့အပြောအရဆိုလို့ရှင်เนาะသူတို့အားလုံးကဒီအမေရိကန်ပြည်တော်စုမှာရောက်နေကြတယ်ဆိုပေမဲ့နေဆက်အသီးသီးမှရှိနေတဲ့ဒီဒုက္ခတွေတွေကအခုချိန်ဒီဒုက္ခရောက်နေတော့မယ်။နောက်ဒီကရင်ဒုက္ခတွေတွေအပါအဝင်တိုင်းရင်းသားဒေသတွေမှာရှိတဲ့ဒုက္ခတွေတွေကိုလည်းလူသားချင်းစာနာမှုကူညီတွေရပ်ပေးလိုက်တာရပ်ပစ်လိုက်တာတွေရှိတယ်။သူတို့အတွက်အဓိကအခြေခံစားနပ်ရိက္ခာနဲ့နေဖို့ထိုင်ဖို့အတွက်တော့တော်တော်လေးဒီအတိဒုက္ခရောက်နေကြတာသိတဲ့အတွက်သူတို့ကအမေရိကန်ပြည်ထောင်စုနဲ့ဒီတခြားနိုင်ငံတွေကိုရောက်နေပေမဲ့ဒီဒုက္ခတွေတွေအရေးကိုလက်နုံမရှုနိုင်တဲ့အတွက်သူတို့ကအခုဒါစုပေါင်းဒီသူတို့အင်အားပြတဲ့အနေနဲ့ပေါ့နော်အမေရိကန်ပြည်ထောင်စုကိုရောနိုင်ငံတကာကိုရောကမ္ဘာကိုရောသိအောင်သူတို့လာပြီးတော့ဒီလိုဒီထောင်နဲ့တောင်းနဲ့ချီပြီးစုဝေးပြီးဆန္ဒပြကြတယ်လို့ပြောပါတယ်ရှင်အခုချိန်ဒီလည်းဒီအခမ်းအနားကလုံနေတော့မှာပဲရှင်ဟုတ်ကဲ့
ဟုတ်မဆမို့သူတို့ရှေ့ဆက်လှုပ်ဖို့ရောရှိပါသေးလားရှင်ဒီလိုဆန္ဒပြပွဲတွေထပ်လှုပ်ဖို့ကောရှိလား
โอเคสิอกุลอลอเซที่อ่ะรอตรุบะกะดาดีชิอั่วกะรอตรุดีตะไทดีตะไทนี่ลงมาชื่อเยกะยินต้ายินมาดิตรุสุเวบีสานะปะเดดาก็รอลูเออาเนสุซีบีสานะปะดาဖြစ်ပါတယ်ဒါပေမဲ့ဒီဖြတ်တော်ပိုင်းတို့ဒီတက်ဆိုင်နဲ့တာဝန်ရှိရသူပိုင်းနောက်ပြီးတော့မြမအစိုးရနဲ့ဓာတ်ရိုက်ဆက်သွယ်ပြီးတော့လုံရမယ့်အဆင့်ဆင့်ကိုလည်းသူတို့ဆက်ပြီးဆောင်ရွက်သွားမယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့မဆုမိုးရဲ့အချိန်လေးနည်းနေလို့ဒီလောက်မဲ့နဲ့ပဲဖြတ်ပြစေရှင်ကျေးဇူးတင်ပါတယ်ရှင်